အဲ့တော့ဌာတိဘုရင်ကိုမဘလို့မအားယူလို့မရောက်ဖြစ်နေမင်းမင်းပြတ်သွားပြီကိုလည်းလောက်ကြည့်တယ်ဘလို့မအားယူလို့မရောက်ဖြစ်
ကိုမတရားကလည်းမတတ်ချင်နေတာမတတ်ပါဘူးဖြစ်နေတော့တမက်ဈေးရောက်တော့သူခလေးထိနေရတယ်ထားချင်တော့မှရနေတော့တော့စလုံးထားမှမမှတော့အကြီးမားဆိုလို့ဆိုရင်အခုတောင်းမတတ်နိုင်လို့ဒီမိုင်းမတော်လို့နေရတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်ကျူးကျော်လို့ခေါ်တဲ့ရန်ကုန်မြို့ကတရားမဝင်နေထိုင်တဲ့သူတွေကိုလူအဖွဲ့အစည်းကနေဖယ်ခံထားရတာတော်တော်ကြာပါပြီ။အာဏာသိမ်းလိုက်ကတည်းကသူတို့ထဲကအများစုဟာအလုံမရှိကြတော့သလိုနေအိမ်တွေကလည်းအတင်းဓမ္မဖယ်ရှားခံခဲ့ရပါတယ်။ဒါကြောင့်သူတို့ကလေးတွေပညာသင်ကြားနိုင်ဖို့ကြောင်းမပို့နိုင်ကြတော့ပါဘူး။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။
မိုးများတဲ့ကာလဇွန်လ၂ရက်တွေမှာရန်ကုန်မှာနေတိုင်းလူလူရွာနေတဲ့မိုးကြောင့်တစ်မျိုးလုံးနှီးပါလမ်းတွေပိတ်နေတတ်ပါတယ်။ဒီလိုရာသီဥတုမျိုးဆိုရင်မတ်တင်နေအတွက်တော့လောက်ကင်မကောင်းလို့စိတ်ညစ်ရတဲ့နေ့တွေပါပဲ။သူ့လောက်ကရက်တကာလှည့်ပြီးတန်တိုတန်စားနဲ့ပလတ်စတစ်ပစ္စည်းကောက်တဲ့ပလုံကောက်သူဖြစ်တာကြောင့်မိုးရသီကာလတွေကပစ္စည်းကောက်ရနေပြီးဝင်ဝင်နေပါပါတယ
်။အခုကရာသီဂျင်းကြီးကမကောင်းတော့လေ။ဝေလို့ချောလို့မကောင်းဘူး။ဝေလို့ချောမကောင်းတဲ့နေ့၄-၅000၊၅-၆000နဲ့ကိုမမရှိတဲ့ချိန်ကယူစားထားတာ10ရက်ကိုဟိုအနေနဲ့တွေးရတယ်တနည်းဝ2000နဲ့တုံးတွင်းရတယ်နှစ်ဦးဖက်စားတော့9000လောက်မှနှစ်ဦးလောက်ဖက်စားတော့1000လောက်မှကျန်တယ်1000လောက်မှညှရပြီးတော့စားလို့မရဘူးဖြစ်နေလေဆံလောက်ပဲရတယ်ဆံလေးလုံးကို1000ဖြစ်နေပြီ
မတ်တင်တင်တို့မိသားစု9ယောက်က ARV တိုင်းရဲ့တောရတစ်ခုဘက်ကနေရန်ကုန်ကိုရွှေ့ပြောင်းအခြေချနေထိုင်လာတာနှစ်အနည်းငယ်ကြာပါပြီလှန်တရာမြို့နယ်အတွင်းကရန်ကုန်ပသိမ်ကားလမ်းမကြီးရဲ့ဘေးမှာတယ်လီထိုးပြီးအခြေချနေထိုင်ကြပါတယ်ဒီလိုရွှေ့ပြောင်းမှုကလည်းသူ့မိသားစုအတွက်အတော်လေးခက်ခဲခဲ့ပါတယ်။ရန်ကုန်ရောက်ပြီးကတည်းကစာဝတ်နေရေးအတွက်အကျိုးရည်နဲ့ပတ်ချလဲရုန်းကန်နေရတဲ့ဘဝမှာမတည်နေအတွက်နောက်ထပ်ပူပန်စရာတစ်ခုလည်းရှိနေပါတယ်။ကြောင်နာထားတာ3နှစ်ခန့်ရှိပြီဖြစ်တဲ့အသက်73နှစ်အရွယ်သားဖြစ်သူကအခုတလောမှာကြောင်းပြန်တက်ချင်နေဆိုတာမျိုးပြောလာပါတယ်။မြန်မာနိုင်ငံရဲ့ပညာရေးကအခမဲ့ပညာရေးစနစ်လို့ဆိုနေပေမဲ့လိုအပ်တဲ့ထောက်ပံ့မှုတွေမရှိတာကြောင့်မိဘတွေအနေနဲ့ကျောင်းဝတ်စုံ၊စာအုပ်၊စာရေးကိရိယာနဲ့ကျူရှင်ဘိုးတွေကိုကြားခံပေးနိုင်မှုလိုပါသေးတယ်။ဒီနေ့မှထောင်ကနန်းလောက်သာဝင်ငွေရှိတဲ့မိသားစုအတွက်တော့ဒီအရာတွေကလက်လန်းမမီနိုင်အောင်ဈေးကြီးလွန်းနေပါတယ်။အခုတော့တပူပေါ်နှစ်ပူဆင့်ဆိုသလိုပဲမတင်တင်တို့မိသားစုနေထိုင်တဲ့ကျူးကျော်တဲလီကအော်တိုဘာလာရုံကစစ်ကောင်စီကအတင်းကျပ်ဖယ်ရှားဖျက်ဆီးလိုက်တဲ့နေအိမ်တွေထဲပါဝင်ခဲ့တာကြောင့်သူတို့မိသားစုအခြေအနေကပိုဆိုးသွားခဲ့ရပါပြီ
။ဒီနှစ်ကညီမမထားနိုင်တော့ဘူး။ပုံမှန်မျိုးဖြစ်သွားတာပေါ့မယ်။ထားတော့ထားဖြစ်နေတယ်။ဒါပေမဲ့ထားဖြစ်နေတော့ဒီရွေတွေကမယူရဲလေးချိန်နေဆိုတော့တို့ဒီအရင်စိတ်တွေကိုဝင်ပါဆိုးလို့ညီမရဲ့ရရှိတဲ့စိတ်သက်တွေဝင်အောင်လို့ကိုကတောင်းအောင်ထားဖြစ်နေတာအမှန်ရှိတဲ့အတိုင်းပြောတာလေ။ထားတော့ထားဖြစ်နေကိုမှဘလို့မှအားယူလို့မရဘူးဖြစ်လို့။မင်းမင်းလက်ပတ်ပြီးကိုလည်းလောက်ကြည့်တယ်ဘလို့မှအားယူလို့မရဘူးဖြစ်လို့
။စစ်ကောင်စီကမနစ်ကအော်တိုဘာလာတော့ကလိုင်လာယာမြို့နယ်အတွင်းမှာရှိတဲ့ကျူးကျော်နေအိမ်ထောင်ထဲချီကိုအင်အားသုံးဖြိုဖျက်ပစ်ခဲ့ပြီးအတင်းကျပ်နေရာဖယ်ရှားခိုင်းလို့ကျူးကျော်နေထိုင်သူအများအပြားအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။အဲဒီနောက်ပိုင်းမှာသူတို့ရဲ့စာဝတ်နေရေးကြက်တဲမှုတွေကဆူဆူဝါးဝါးဖြစ်လာပါတယ်။သူတို့မပိုင်တဲ့အမျိုးပေါ်မှာနေထိုင်ပြည်ုံစောက်ထားတဲ့ဝါဒဲလေးတွေနဲ့အိမ်ဆောက်နေကြသူတွေကိုကျူးကျော်နေထိုင်သူတွေလို့သတ်မှတ်ကြပါတယ်။ပြီးခဲ့တဲ့နှစ်အာနာသိမ့်ပြီးကတည်းကစည်ရဲမွေးတေမှုတော့မြင့်တက်လာပြီးမြို့ပြစည်ရဲမွေးတေမှုဟာတုံးစတိုးလာမယ်လို့ကမ္ဘာကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကခန့်မှန်းထားပါတယ်မြန်မာလူဦးရေ54သန်းရှိတဲ့အထက်ကထပ်ဝက်လောက်ကဒီစည်ရဲမွေးတေမှုဒဏ်ကိုခံစားရလိမ့်မယ်လို့သတ်မှတ်လို့ရပါတယ်စည်ရဲမွေးတေမှုတွေမြင့်တက်လာခြင်းကအသက်ရှင်ရပ်တည်ဖို့ဝင်ငွေမရှိတော့တာတစ်ခုနဲ့ဆက်ဆက်နေတာမဟုတ်ဘဲလူတွေရဲ့အာဟာရဓာတ်ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေပေါ်မှာလည်းတက်ရောက်မှုတွေရှိလာပါတယ်လှိုင်သာယာကကျူးကျော်မိသားစုတွေကိုလူသားချင်းစာနာမှုအကူအညီပေးနေတဲ့ Synergy Social Harmony Organization အဖွဲ့ကတာဝန်ရှိသူတူကတော့နေအိမ်တွေဖယ်ရှားခံခဲ့ရပြီးနောက်ကျူးကျော်မိသားစုတွေရဲ့နေစဉ်လေပတ်နေတဲ့ဘဝရည်တည်မှုတွေထိခိုက်ပျက်စီးခဲ့ရပြီးအများစုကနေစဉ်ဝင်ငွေမရှိသလောက်ဖြစ်သွားတယ်လို့သူကပြောပါတယ
်။လောက်ကိုင်းမှာဝင်ငွေမရှိတော့ဘူးစာဝတ်နေရေးအတွက်ကိုထက်ခဲသွားတယ်ပြီးတော့အပိုထွက်ငွေရှိလာတယ်ပေါ့သူတို့အတွက်နေစရာအတွက်ပတ်စံလိုလာတယ်အဲ့တော့ကျတော့ဘာဖြစ်လာမလဲဆိုလို့ရှိရင်ကျောင်းနေရမယ့်ကလေးတွေကို ကျွန်မထားရပဲနဲ့အလုပ်သေးကိုသွန်းတာပါလိုင်းသားလူညံမျိုးရန်ကုန်လူညံမျိုးမြို့ပြဆင်းတာတွေတော်တော်များများကကလေးတွေကိုလောက်ခိုင်းမှုပဲတကယ်တောင်းပေးတာအခုကြောင့်နေရတဲ့အခြေအနေတွေကြောင့်လဲကျူးကျော်မိသားစုတွေကကလေးတွေကိုကြောင်းပို့နိုင်မှုပို့ခက်ခဲသွားပြီလို့သူကစက်ပြောပါတယ်ပညာရေးဦးစားပေးတယ်ဆိုတော့ကျူးမိသားစုအင်တာနက်နဲ့စာရေးတော်ရည်လည်းမပြည့်လဲနေထိုင်လည်းမပြည့်လဲ
ကျမကြီးပဲကလည်းကောင်းကြမှာရှိဘူးပေါ့အခုစစ်ကောင်စီဘက်ကတင်းကြအားလုံးပြီးတော့အများဆုံးဖယ်ရှားလိုက်တဲ့ကိစ္စမှာမြို့ပြဆင်းရဲသားတွေကဒိုင်းရိုက်တော်တော်ဒုက္ခရောက်တယ်ပေါ့တော်တော်အခက်အခဲရှိပါတယ်နော်မဆာစာကအကြက်တဲတွေကိုရင်ဆိုင်နေရတဲ့ရန်ကုန်မြို့ပြကငွေကြေးချွတ်တဲ့တဲ့မိဘတူပါသူ့ရဲ့အိမ်ဟာလည်းမတင်တင်လို့ပဲအော်တိုဘာလာရုံကစစ်ကောင်စီကအတင်းအဓမ္မဖယ်ရှားခိုင်းခ ကျွန်တော်တို့ကအဲ့ဒီအတူနေထိုင်ကြပါတယ်။ဘုရားခေါင်းကားမိတာတော့၅000ရှိထောင်တရတယ်။တနေ့ကောင်ကြီးရေးကတော့၄000ရှိထောင်လောက်ရှိတာပေါ့။နေတိုင်းဆိုရင်တော့အကုန်ဝယ်စားနေရတာရေးတမဲပဲဝယ်မတုံးရတာတောက်ပြီးတော့ဝယ်တောက်ရတယ်မိုင်း။ကိုစုံကြီးကတနေ့ကောင်ကဖူးက၄000၅000ဆိုတာထန်ကုန်။အဲ့ဒါတော့ဘဲမှဖူးရတယ်ကိုစုံကြီးကကုသမားတွေကဖူးတာ၁000နေတော့လေ။မိသားစုအခြေအနေတွေကြောင့်ကျောင်းနေအရွယ ည်ဘူးလို့ဆိုပါတယ်
။ဖုန်းနဲ့တယောက်ကလည်းမတက်ချင်းနေတာမတက်ပါဘူးဖြစ်နေတော့တမန်ဈေးရောက်တော့ခလေးထိနေရတယ်။ထားချင်တော့မှရဲ့နှစ်ယောက်သုံးယောက်စလုံးထားမှမမတော့အကြီးမားဆိုလို့ဆိုချင်းအခုကြောင်းမတက်နိုင်လို့ဒီနိုင်မတော့လုံးနေရတယ်။ထားချင်တော့မသုံးယောက်စလုံးထားချင်တော့အစီမကြီးတော့မထားရတာ။
ဆိုင်နာကြီးအဖွဲ့က2022ခုနှစ်မတ်လကကောက်ယူထားတဲ့မြို့ပြစီရင်သားများနဲ့ပတ်သက်တဲ့နမူနာစစ်တမ်းမှာတော့လှိုင်းတရားမြို့နယ်အတွင်းကကျောင်းပညာရေးလက်လက်မမီတဲ့ကျွကျော်မိသားစုတွေဟာနေရာဒေသလိုက်90ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိရှိနေပါတယ်။ကျွကျော်မိသားစုတွေမှာငွေကြေးခက်ခဲတွေအပြင်ကလေးတွေကိုကျောင်းရတဲ့အခါလိုအပ်တဲ့အိမ်ထောင်သူစီရင်လို့စာရွက်စာတမ်းတွေလည်းမရှိကြပါဘူး။ARR မြို့ဝကျွန်းပေါ်ဒေသနဲ့နေတဲ့ရန်ကုန်အနောက်ပိုင်းကလှိုင်းတရားမြို့နယ်မှာတရားမဝင်နေထိုင်တဲ့ကျူးကျော်နေသူတွေများစွာနေထိုင်လာတာတော်ကြပါပြီ။2008ခုနှစ်နာကေမုံနိုင်က ARR တိုင်းတွင်းကနေရာအတော်များများကိုမှွေနှောက်ဖျက်ဆီးခဲ့ပြီးတဲ့နောက်ဒေသခံအများစုဟာရန်ကုန်မြို့ပြင်ကနေရာတွေကိုရွှေ့ပြောင်းလာခဲ့ကြတာပါ။တချို့ကအလုပ်ကန်ရှာဖွေဖို့ရွှေ့လာကြသလိုစီရင်မွေးတေမှုမြင့်တက်လာတာ၊တဘာဝဘေးအန္တရာယ်တွေနဲ့မြေယာမရှိကြတာကြောင့်ရွှေ့ပြောင်းလာတာတွေလည်းရှိပါတယ်။ကျူးကျော်မိသားစုတွေကိုအကူအညီပေးနေတဲ့စေတနာဝန်ထမ်းတဦးက
အစားတော့ဘောပတ်စံမရှိတော့အကျူးဆိုတော့ဗျာအမရပတ်စံမရှိတော့ခလေးတွေသူတို့ပို့ဖို့တော့ကိုဘေးပတ်စံနဲ့ပို့မလဲဘောပို့လိုက်ပါပြီရဲ့ចောင်းထားတယ်ဆိုတော့သူများကြီးတန်းလူဘောចောင်းကြီးဝက်ကမယ်ဗျာခလေးတွေမိုးဖို့ရမယ်ဒါတွေကိုမလုပ်ပြနိုင်ဘူးသူတို့စားဖို့အတွက်ပဲသူတို့ကရုံးကန်နေရတဲ့အတွက်အဲ့ဒါအစင်မပြေတော့ခလေးတွေចောင်းမထားပြနိုင်ဘူးဗျာចောင်းထားဖို့ရှိရလူကြောက်လဲတကောင်စင်းပါညာလူတွေလीចောင်းထားဖို့တော့ကအဲ့ဒါရှိမှာပဲထားလို့ရတယ်သူတို့ကဒီအယောက်တိုင်းကចောင်းလာတော့အဲ့ကောင်တွေကပျောက်ပြက်ကိုမြင်ကြတယ်ဗျာ market ထဲပါတဲ့လူကအများဆုံးပဲ
ကျူးကျော်မိသားစုတွေထဲကကြောင်တက်နိုင်သူတွေကအစိုးရကျောင်းတွေမှာတက်ကြပြီးမတက်နိုင်သူတွေကတော့ရက်ရွာတွေကဖုံးတော်ကြီးတင်ပညာရေးကျောင်းတွေမှာတက်ကြတယ်လို့စေနာဝန်ထမ်းကပြောပြပါတယ်။လက်ရှိနိုင်ငံရေးအခြေအနေမှာတော့ပညာသင်ကြားရေးနဲ့ပတ်သက်ပြီးအငင်းပွားမှုတွေရှိနေပြီးပြည်သူများစွာကတော့အာဏာရှင်ချုပ်ကင်ထားတဲ့အစိုးရကျောင်းတွေကိုသဘိမ့်မှောက်ထားကြပါတယ်။တော်လိုင်းရေးအစိုးရဖြစ်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကလည်းအစိုးရကျောင်းတွေမှာမတက်ချင်တဲ့ကျောင်းသားတွေအတွက်အွန်လိုင်းပညာသင်ကြားရေးစနစ်တစ်ခုကိုပေါ်ဆောင်ထားပါတယ်။ဒါပေမဲ့မြို့ပြစင်ရသားမိသားစုတွေမှာတော့ဒီပညာရေးနှစ်ခုလုံးကိုလက်လန်းမိနိုင်မှုခက်ခဲနေတဲ့အနေထားပါ။ Synergy Social Harmony Organization အဖွဲ့ကတာဝန်ရှိသူက
ပူးပေးသွားတယ်။အရင်အချိန်တွေက50 50ပဲမတက်ချင်လို့မတက်တဲ့ကောင်က50ရှိမယ်။တက်ချင်တဲ့လူ50ရကျတော့ဖုံးကြောင်းပါညာတွေမှာလက်လန်းမိသေးတယ်။အခုချိန်မှာကျတော့ဗီဒီယိုဖြစ်သွားတယ်။ဘာမှမရှိတော့ဘူး။သူတို့တွေတင်းကြနွားကြမယ်။ဟိုခုနေရာတွေညာပုံးကုန်နေထိုင်ရမယ်။အမှောက်တို့တို့အတွက်ကမျှလင့်ချက်လည်းမရှိတော့ဘူးကျောင်းပညာရေးနဲ့ပတ်သက်လို့လည်းသူစဉ်းစားစရာမရှိတော့ဘူ
းပေါ့ပလုံကောက်သူမတ်တင်တင်ကတော့သူ့ရဲ့ဆန္ဒကိုခုလိုပြောပြပါတယ
်ညီမရဲ့ထိတ်ဆုံးကလေးလုံးလူတွေနဲ့အရာတော့ညီမအိမ်ညီမရလေးတစ်ခုရစေချင်တယ်မရင်အဲ့ဒါတစ်ခုညီမစိတ်ထဲမှာရှိတယ်ညီမဘလိုလေးနဲ့ပဲပြန်ပြင်းပေးရတင်းပေးရလာစင်တော့ညီမရုပ်ပြီးပြန်ပြင်းပေးမယ်နောက်ဒုတိယချက်ကအစားလေးကိုစောင့်ထားတယ်အဲ့နှစ်ချက်ကညီမအရင်ကအဓိက
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဆောင်းပါးမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးအတန်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင် တို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။